ကျောင်းလင်းနိုင်ငံတွင်းကိုဝင်ရောက်တဲ့ခလုံးနဲ့တောင်းခံသူတွေနဲ့ပုံမှန်မဟုတ်တဲ့ရွှေပြောင်းရည်ရွှေပြောင်းသူတွေအရေအတွက်ကိုလျှော့ချနိုင်ဖို့အတွက်ဂျာမနီနိုင်ငံဒီဒက်ဇတ်တစ်လျှောက်မှာစစ်ဆေးစီစဉ်မှုတွေစတင်ဆောင်နေပါတယ်။ဂျာမနီနဲ့နေချင်းဆက်နေတဲ့နိုင်ငံတော်ပြများကတော့ဒီစီစဉ်ကိုဝေဖန်ပြစ်တင်ကြပါတယ်။ဒါဟာဥရောပသမဂ္ဂနိုင်ငံတွေကြားမှာထားရှိတဲ့လူလတ်စွာသွားလာခွင့်ဆိုတဲ့အခြေခံမှုကိုထိခိုက်စေတယ်လို့သူတို့ကဝေဖန်ကြပါတယ်။အင်ဒီဂျင်းတိုင်းပြည်တွေကဝင်ရောက်လာကြတဲ့ဒီယထားနဲ့ကားတွေပေါ်ကခီးတဲ့တွေကိုတရားမဝင်လာတဲ့ရွှေပြောင်းသူတွေဟုတ်မဟုတ်ဂျာမနီရဲနဲ့နေကြားဆောက်တပ်တွေကအခုတနင်္လာနေ့မနေ့ကစပြီးတော့စီစဉ်နေပါတယ်။တရားမဝင်ဝေရောက်တဲ့လူတန်တရားရှိတဲ့နေရာတွေကယင်တွေကိုပြစ်မှတ်ထားစီစစ်နေတယ်လို့ပြည်သက်နေဆက်ဂျာမန်မျိုးအနီးမှာဂျာမန်ရဲတပ်ဖွဲ့ပြောခဲ့ရသူကသတင်းတောက်တွေကိုပြောပါတယ်အခြေအနေပေါ်မူတည်ပြီးတော့တင်းကျပ်ဆောင်းနေတာမို့လို့မော်တော်ယာဉ်တိုင်းလူတိုင်းကိုစစ်စေးကိတ်ထားပြီးတော့စီစစ်တာမျိုးမဟုတ်ဘူးလို့တော့သူကပြောပါတယ်နေဆက်မှာအခုလိုစီစစ်မှုတွေကိုတော့အနည်းဆုံး6လလောက်ထိလုပ်သွားမယ်လို့အာနာဘိုင်းတွေကပြောထားပါတယ်ဂျာမန်ပြည်ထောင်စုဝန်ကြီးကတော့ EU ဥရောပသမဂ္ဂအနေနဲ့ခလုံးငင်းတောင်းခံသူတွေနဲ့ရွှေပြောင်းသူတွေပေါ်တင်းကျပ်မဲ့စီမင်းချမှတ်နိုင်တဲ့အထည်ကိုအခုလိုစစ်ဆေးမှုတွေလုပ်သွားမယ်လို့ဆိုတည်ပါတယ်ခင်ဗျာ